ဒေါ်ဆန်းစုကြည်ဦးဆောင်တဲ့အယတအစိုးရလက်ထက်မှာမြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေဟာတစုံတရာအတိုင်းအတာထိတိုးတက်မှုတွေရှိပေမဲ့လို့လူခွင့်ရေးချိုးဖောက်မှုတွေလူခွင့်ရေးလှုပ်ရှားမှုတွေအပေါ်မှာပိတ်ပင်ကန့်သတ်မှုတွေကတော့စိုးစိုးဝါးဝါးရှိနေတော့မယ်လို့လူခွင့်ရေးလှုပ်ရှားသူတွေကဝေဖန်ပြောဆိုလိုက်ပါတယ်မနေ့ကတနင်္လာနေ့ဒီဇင်ဘာလ10ရက်နေ့ဟာနိုင်ငံတကာလူခွင့်ရေးနေ့ဖြစ်တယ်လို့လူခွင့်ရေးကြီးညာစာတမ်း290ပြည့်လည်းဖြစ်တဲ့အတွက်မြန်မာတနိုင်ငံလုံးတိုင်းတာနဲ့နေပြည်တော်ပါဝင်ပြည်နယ်တိုင်း73ခုမှာ290ပြည့်နိုင်ငံတကာလူခွင့်ရေးနေ့ကျင်းပကြမှာဖြစ်ပါတယ်။ဒီကနေ့စတင်ကျင်းပတဲ့မန္တလေးကနိုင်ငံတကာလူခွင့်ရေးနေ့အခမ်းအနားကိုကိုယ်တိုင်တက်ရောက်နေတဲ့လူခွင့်ရေးလှုပ်ရှားသူညီမြချင်းမြန်မာအဖွဲ့ရဲ့ဒါရိုက်တာဦးအောင်မျိုးမင်းကို VOA မြန်မာပိုင်းကမတ်စုမုံကဆက်သွယ်မေးမြန်းလာမှာတော့လူခွင့်ရေးနေ့ခန္ဓာကျင်းပရခြင်းရဲ့အဓိကရည်ရွယ်ချက်ကိုအခုလိုစတင်ရှင်းပြပါတယ
်။ရည်ရွယ်ချက်ကတော့ပြည်ပဆိုင်ရာလူခွင့်ကြီးညာစာတမ်းအတည်ပြုနိုင်ခြင်းနဲ့တင်ပေါင်း90ရှိပြီးမြန်မာနိုင်ငံမှာဒါကိုကျင်းပပြီးတော့လူခွင့်ရေးနှစ်ပါးရတွေကိုတည်တဲ့ပုံမှုတော့ရရှိဖို့ရရှိဖြစ်နေတဲ့လူခွင့်ရေးနဲ့ပတ်သက်သောစိုးရိမ်ဖြစ်နေသောအရာတွေကိုကျွန်တော်တို့တင်ပြပြီးတော့အစိုးရအနေနဲ့လည်းအတန်တွေကိုဖော်ထုတ်နိုင်မှုအတွက်လှုပ်ဆောင်တာဖြစ်ပါတယ်။လူခွင့်ရေးကာကွယ်စောင့်ရှောက်သူများပြည်ညာစာတမ်းနှစ်ပေါင်း20ဖြစ်တာမျိုးလည်းကျွန်တော်ရှိရတယ်။အဲ့တော့အခုလက်ရှိမှာတော့ကျွန်တော်လူခွင့်ရေးကာကွယ်စောင့်ရှောက်သူတွေကိုကျွန်တော်တို့ခက်ခဲတဲ့အများကြီးကြုံတွေ့နေရတော့မယ်။မကြာမီအမှရင်းချမ်းရေးအတွက်တောင်းဆိုတဲ့ကချင်ပြည်နယ်တက်ကြွလှုပ်ရှားသူတွေ3ယောက်ကိုကျွန်တော်ထောင်ကြောင်နဲ့ချမှတ်တာကြရှိနေတယ်ဘလိုမျိုးအစိုးရအနေနဲ့ပြည်ပြည်ပြောင်းလဲမှုတွေလှုပ်ဆောင်တင်လဲဆိုတော့ဆွေးနွေးမှုတွေလည်းပြည်သူလူထုဖို့အတွက်ဒီလေကျင်းပတာဖြစ်ပါတယ
်အခုဒီဒေါက်ဆန်းစုကြည်ပေါ့နော်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရလက်ထက်မှာဒီလို90ပြည့်တဲ့ဒီထူးထူးခြားခြားနေ့မှာကျင်းပနိုင်တဲ့အနေအထားမှာပေါ့နော်ဒီအရသာအစိုးရရဲ့လူခွင့်ရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ဒီလူခွင့်ရေးလှုပ်ရှားတဲ့သူတယောက်အနေနဲ့ဘလိုများသုံးသပ်မိပါလဲရှင
်တိုးတက်မှုတွေတချို့သောတစုံတရာရှိပေမဲ့ဟိုဆုတ်ယုတ်မှုတွေရှိတယ်လို့လည်းပြောလို့ရတယ်တိုးတက်မှုတစုံတရာရှိတာကတော့ဒီလိုမျိုးအရသာလူမှုအဖွဲ့အစည်းတွေနဲ့အစိုးရတွေကြားထဲမှာတွေ့ဆုံမှုတွေနောက်တချို့သောဥပဒေတွေပြုပြင်ပြောင်းလဲအောင်လှုပ်ဆောင်တာတွေရှိတယ်ငင်းကြင်းရရှိအောင်တွာလာနေတဲ့သဘောမျိုးရှိတယ်ဒါပေမဲ့ဆုတ်ယုတ်မှုရပြောမယ်ဆိုအတိအကလက်စာထုတ်ဖော်ပြောဆိုခွင့်နဲ့ဒီအရသာလူမှုအဖွဲ့အစည်းများရဲ့လှုပ်ရှားမှုကမှဟိုစိုးရိမ်ကြောင်းကြမှုကြီးမားမှုကြောင့်ဒါတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကန့်သတ်မှုတွေရှိလာတဲ့အရာမျိုးတွေအထူးသဖြင့်လူခွင့်ရေးနဲ့ပတ်သက်ပြီးတော့လှုပ်ရှားမှုတွေပေါ်မှာကန့်သတ်မှုတွေစွေးမှုခေါ်ပြောမှုတွေကန့်သတ်မှုတွေလှုပ်ဆောင်နိုင်ရှိတယ်လက်ရှိဖြစ်နေတဲ့ဆက်သွယ်ရေးဥပဒေသို့မဟုတ်နိုင်ငံတော်အကြီးအကျယ်ပြည့်စုံမှုဥပဒေတွေကိုလိုရင်းလိုကလေးတုံးချတဲ့အရာတွေကကျွန်တော်ဆက်ရှိနေတဲ့အရာတွေဖြစ်နေတယ်ဒါကြောင့်မလို့ဟိုအရင်ဆုံးကဒီနိုင်ငံရေးအကျဉ်းသားတွေဟိုပြန်လဲလွတ်ခဲ့ပြီမဲ့နိုင်ငံရေးအကျဉ်းသားလို့ခေါ်ဆိုနိုင်သောလူတွေထပ်ပြီးတော့အတွက်တွေတိုးတက်လာတာကြည့်မယ်ဆိုရင်တော့တချို့သောနေရာတွေမှာလူခွင့်ချိုးဖောက်မှုကျွန်တော်ဆက်လက်ရှိနေတော့မယ်ချိုးဖောက်မှုနဲ့ပတ်သက်တဲ့တရားဥပဒေပေါ်ဆောင်မှုအပိုင်းမှာလည်းကျွန်တော်တို့အားနည်းနေတဲ့အရာတွေကျွန်တော်လက်ဆက်ရှိနေတော့ပါပဲ
ဟုတ်ကဲ့ဒီဇင်ဘာလ10ရက်နေ့ရက်စွဲနဲ့မြန်မာနိုင်ငံအမျိုးသားလူခွင့်ရေးကော်မရှင်ကနေပြီးတော့ကြေညာချက်ပေါ့နော်မြန်မာအင်္ဂလိပ်စာနှစ်ဆောင်ထုတ်ပါတယ်အဲ့ထဲမှာသူကပြောထားတာတော့မြန်မာနိုင်ငံကအမျိုးသားလူခွင့်ရေးကော်မရှင်ရဲ့ဥပဒေပါပြဋ္ဌာန်းချက်တွေအတိုင်းပေါ့နော်နိုင်ငံသားတွေရဲ့လူခွင့်ရေးကိုကော်မရှင်အနေနဲ့ဒီဆောင်ရွက်သွားမယ်ဆိုပြီးတန်ဋိဌာန်ပြုတယ်ဆိုပြီးသူကပြောထားပါတယ်ဆိုတော့မြန်မာနိုင်ငံကအမျိုးသားလူခွင့်ရေးကော်မရှင်ရဲ့ဆောင်ရွက်လုပ်ကိုင်မှုတွေနဲ့ပတ်သက်လို့ရောလူခွင့်ရေးလှုပ်ရှားတဲ့သူတယောက်အနေနဲ့ဘယ်လိုမြင်မိပါလဲရှင်ထိရောက်တဲ့ကာကွယ်မှုတွေစောင့်ရှောက်မှုတွေလုပ်ပေးနိုင်တယ်လို့ထင်ပါလား
ကော်မရှင်ကသူ့ရဲ့ဥပဒေပါအတိုင်းကျွန်တော်တို့လုတ်ဆောင်တော်တဲ့တန်တိပြန်ချတာတကယ်ကျိုးဆိုပါတယ်ပြုံးလဲလုတ်တင်တယ်ဒါပေမဲ့ဥပဒေထဲမှာလည်းကျွန်တော်တို့ချို့သောအားနည်းချက်တွေဖြစ်နေတယ်အထူးသဖြင့်ဒီကော်မရှင်ကိုရွေးချယ်မှုအပိုင်းမှာပုံမလွတ်လပ်ပွင့်လင်းတဲ့သူတွေဖြစ်ဖို့အတွက်နောက်တစ်ခါနိုင်ငံသူနိုင်ငံသားတွေရဲ့တင်ပြအကြံပေးချက်တွေလုတ်ဆောင်ပေးဖို့အတွက်ဒါတွေလိုအပ်နေတာကျွန်တော်ရှိနေတယ်အဲ့တော့လက်လက်ခံပြည်ပကအတွင်းမှာရှိနေတဲ့တိုင်းရင်းသားတွေရဲ့လူခွင့်နဲ့ပတ်သက်လို့ဒီကပုံပြပြပြရလုတ်ဆောင်နိုင်မှုအကြောင်းအရာတွေလိုတယ်တကယ်ကိုကိုစွာညံစွာအင်အားပြည့်နဲ့အသုံးချပြီးပုံပုံပညာပေးဖို့အတွက်လည်းလိုအပ်နေသေးပါလေခင်ဗျာ
ဟုတ်ကဲ့ဒီနေ့လှုပ်တဲ့ဒီလူခွင့်ရေးပွဲတွေမှာဒီအစိုးရတာဝန်ရှိတဲ့သူတွေဘက်ကရောပူးပေါင်းပါဝင်မှုတွေရှိပါလားအစိုးရဘက်ကအနေထားဘယ်လိုရှိပါလဲရှင
်ဒီပွဲလှုပ်ဖို့အတွက်ကျွန်တော်တို့တင်တဲ့အခါမှာပူးပေါင်းဆောင်ရွက်မှုတွေတော်တော်များများတော့ရှိပါတယ်ဒါပေမဲ့နေနေဒေတာပေါ်မှာအများကြီးမှုတည်ပါတယ်ကောင်းတဲ့နေနေဒေတာရှိသလိုဆိုးတဲ့နေနေဒေတာရှိနေတော့မယ်အဲ့တော့လူခွင့်ရေးဆိုတာကျွန်တော်နေရာကွက်ကြားဝင်ကြီးကောင်းလို့ခွင့်ပြုတယ်ဝန်ကြီးကောင်းလို့အစဉ်ပြေတယ်ဆိုတဲ့အရာမျိုးမဟုတ်ဘဲနဲ့လူခွင့်ဆိုတာနိုင်ငံတိုင်းဒေသတိုင်းရဲ့အသီးသီးမှာလူတိုင်းကခွင့်ရဖြစ်တဲ့လွတ်လပ်စွာငြိမ်းချမ်းစွာစုဝေးထောက်ဖော်ပြောဆိုခွင့်တွေကိုကျင့်သုံးနိုင်သောအရာမျိုးဖြစ်မှကျွန်တော်တို့ကလူခွင့်ဒင်းပြစ်ချက်ပြစ်ခံစားရလို့ပြောနိုင်မှာဖြစ်တဲ့အတွက်နေရာဒေသနဲ့မဖြစ်စေချင်ပါဘူးတနိုင်ငံလုံးနဲ့ပတ်သက်သော ခွင့်ပြုချက်တွေကျွန်တော်တို့ဒါမျိုးရရှိမှာပုံမှန်အစီအစဉ်ပါလိမ့်မယ်ခင်ဗျာ
ဟုတ်ကဲ့မနေ့ပြန်ရောဥအောင်မျိုးမင်းဘယ်လိုများအစီအစဉ်ရှိပါလဲရှင
်မနေ့ပြန်ကြလို့ရှင်အားလုံးဒီနေ့တိုင်းအားလုံးပေါင်းနေပြီးတော့ပါဝင်73နေရာပေါ့နော်ရှင်နဲ့ကြေအားမှာတော့မလုပ်ဖြစ်ဘူးမနေ့ပြန်မှာလူခွေကော်မရှင်ကလည်းသူတို့အခမ်းအနားတစ်ခုကျင်းပတာရှိမယ
်ဟုတ်ကဲ့
နောက်တော့ပြီးရင်ကျွန်တော်တို့တချို့ကြံနေတော့ဒီနေ့တိုင်းနေမှာကျွန်တော်တို့ဥပကတာနောက်တော့ပြီးလို့ရှိရင်ကျွန်တော်တို့ရခိုင်မကွေးတိုင်းစကိုင်းတိုင်းဒီအဲ့နေရာမျိုးတွေမှာကျွန်တော်တို့ရဲ့လူခွေပညာပေးပညာကွန်ရက်ကဆက်လက်ပြီးကျင်းပသွားမှာဖြစ်ပါတယ်ခင်ဗျာ